Bangladesh နိုင်ငံကရိုဟင်ဂျာဒုက္ခတဲ့စခန်းမှာပြန်ဖက်လက်နက်ကိုင်အုပ်စုနှစ်ခုတိုက်ခိုက်ကြတဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်။ရာနဲ့ချီတဲ့ဒုက္ခတဲ့နေရင်တွေမိလောင်ပျက်စီးခဲ့တယ်လို့ Bangladesh ရဲတွေနဲ့မျက်မြင်တွေကကြေညာနေမှာပြောပါတယ်။ Ranger ရခိုင် Ranger ကတင်းအဖွဲ့ ASA အဖွဲ့နဲ့ Ranger တွဲစီညီညွတ်ရေးအဖွဲ့ RSO တို့ကြားဖြစ်ပွားခဲ့တာဖြစ်ပြီးတော့ ASA အဖွဲ့ကမိုးရစေဝါရောင်းနေပြီးတော့ Ranger ခေါင်းဆောင်တို့ကိုတိုက်ခဲ့တယ်လို့ဆက်ဆွဲခံထားရပါတယ်။ Bangladesh မြန်မာနယ်စပ်အနားက ASA အဖွဲ့ရှိတဲ့နေရာကိုဗုဒ္ဓဟူးညမနေ့လင်းအားကြီးမှာRS အဖွဲ့ကနေတိုက်ခိုက်တာလို့ Ranger စခန်းကလူတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အနည်းဆုံး2ဦးသေဆုံးရတယ်လို့နေစည်းမခြားဆောင်ရွက်များအဖွဲ့ MSF ကအမည်မဖော်ဘဲလို့သူက AFP သတင်းကိုပြောပါတယ်။တနက်ထိမှန်ထံရရသူ3ဦးရှိပြီးကလေးငယ်သူလည်းပါတယ်လို့ပြောပါတယ်။ဒုက္ခသည်စခန်းခေါင်းဆောင်သူကတော့ဒီတိုက်ခိုက်မှုကြောင့်နေတော်မြတ်နဲ့မီးလောင်ချောင်းနဲ့ Bangladesh လုံခြုံရေးအဖွဲ့ကတော့ဒီ RS ကိုအဖွဲ့ဘက်ကနေကူညီခဲ့တယ်လို့ပြောပါတယ်။ဒါအပြင်တိုက်ခိုက်မှုမှာပါဝင်တဲ့အာဆာခေါင်းဆောင်သူကလည်းတိုက်ခိုက်မှုအတွက် Bangladesh လုံခြုံရေးတပ်ဖွဲ့တွေကပါတယ်လို့ပြောကြားခဲ့ပါတယ်။